ဤရနိုင်ငံမြောက်ပိုင်းမှာဒီသတင်းပတ်အတွင်းရှစ်ဆက်ထိုးစစ်ဆင်နေတဲ့အစ္စလာမ်မစ်စစ်သွေးကြော်တွေကိုရင်ဆိုင်တိုက်ခိုက်ဖို့အတွက်ရာပေါင်းများစွာသောဤရလူငယ်တွေဟာဘဂရက်မြို့တော်နဲ့တခြားနေရာတွေမှာဖွင့်ထားတဲ့စခန်းတွေမှာဒီကနေ့ကုသဘောနဲ့ကိုစီးရင်ပေးသွင်းနေကြပါတယ်။ဤရနိုင်ငံရဲ့အထူးလေးစားခံရတဲ့ရှီးယားဘာသာရေးကောင်ဆောင်ကြီးအယာတိုလာအလီအယ်စစ်စတာနီကနှိုးဆော်လိုက်ပြီးတဲ့နောက်လူငယ်တွေအခုလိုစီးရင်ပေးသွင်းလာကြတာပါ။ကုနိုင်ငံကုလူမျိုးနဲ့ဘာသာရေးအထွတ်မြတ်နေရာတွေကိုကာကွယ်ဖို့အတွက်အကြမ်းဖက်သမားတွေကိုစန့်ကျင်တိုက်ပွဲဝင်ဖို့အယ်စစ်စတာနီရဲ့ပြောရေးဆိုခွင့်ရှိသူကကာဘာလာမြို့ပလီတခုမှာတောက်ကြနေကြတိုက်တွန်းခဲ့တာပါ။စစ်သွေးကြော်တွေကိုတက်ခဲ့တဲ့နေရာမှာစစ်သားတွေကိုအကူအညီပေးဖို့လှုပ်ရှားပေးတွေရောက်လာနေပြီလို့ဆာမာရာမြို့မှာစစ်တပ်အရာရှိတွေကိုဝန်ကြီးချုပ်နူရီအယ်မာလီကီကပြောခဲ့ပါတယ်။မြောက်ပိုင်းကမိုဆူးမြို့မှာကိုတောင်ဝင်ကြတဲ့နေရာကိုစွန့်ခွာပြီးဝတ်စုံတွေကိုလမ်းတွေပေါ်မှာချွတ်ထားခဲ့ကြတဲ့တပ်ဖွဲ့တွေအနေနဲ့ကိုစခန်းစီပြန်ရင်ပြန်မပြန်ရင်သေဒဏ်အပါအဝင်ပြင်းထန်တဲ့ပစ်ဒဏ်တွေချမှတ်ခံရနိုင်တယ်လို့လည်းမစ္စတာမာလီကီကပြောခဲ့ပါတယ်။